နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာတနိုင်ငံလုံးတိုင်းတာနဲ့လွှတ်တော်ကိုယ်စားလှယ်လောင်း6082ဦးဝင်ရောက်ရှင်မြိုင်မှာဖြစ်ပြီးအဲ့ဒီထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းရေအတွက်က102ဦးပါဝင်နေတာဖြစ်ပါတယ်။ရာခိုင်နှုန်းအားဖြင့်ကြည့်မယ်ဆိုရင်အမျိုးသမီးကိုယ်စားလှယ်လောင်းရေအတွက်က73ရာခိုင်နှုန်းပါဝင်နေတာပါ။ရွေးကောက်ပွဲမှာပါတီ62ပါတီရှင်ပြိုင်မှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း168ဦး၊အာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမျိုးသမီးကိုယ်စားလှယ်လောင်း82ဦး၊အမျိုးသားဒီမိုကရေစီအင်အားစုပါတီကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း62ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ပါတီတွေထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းအများဆုံးက NLD ပါတီလို့ဆိုရမှာပါ။ဒါအပြင်မျိုးသမီးတွေရဲ့အရေးပုံမှန်ဆောင်ရွက်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့2015ခုနှစ်မှာနိုင်ငံရေးပါတီအဖြစ်စတင်တည်ထောင်ခဲ့တဲ့အမျိုးသမီးပါတီမွန်ကလည်းမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း၄ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။အမျိုးသမီးပါတီမွန်ဟာမျိုးသမီးတွေနဲ့သာဖွဲ့စည်းထားတဲ့ပါတီဖြစ်ပါတယ်။ရွေးကောက်ပွဲမှာဘဲပါတီကိုပဲကိုစားပြုပြုအမျိုးသမီးကိုယ်စားလှယ်လောင်းတွေလွှတ်တော်တဲ့ရောင်ရည်အတွက်လှုံ့ဆော်ကူညီပေးနေတဲ့အဖွဲ့အစည်းတွေလည်းရှိနေပါတယ်။အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေလွှတ်တော်ရဲရောက်ဖို့ဆိုတာအမျိုးသားကိုယ်စားလှယ်လောင်းတွေထက်ပိုပြီးစိန်ခေါ်မှုများတယ်လို့ NDF ပါတီကမိုးတရောင်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်မော်ရီကပြောပါတယ်
။အခု election ဝင်ပြိုင်ဖြစ်ဖို့အနေထားနဲ့ကျွန်မဒီနိုင်ငံရေးလောကထဲကိုရောက်လာတာလေ။သူများနဲ့လည်းအတိုက်ခံစကားတွေလည်းတခါမှတော့ပြောတာမျိုးလည်းမကြုံတော့မကြုံဘူးသေးဘူး။ကျွန်မအခုအတွေ့အကြုံလေးပြောမယ်ဆိုအခုဒီမဲဆွေစီယုံရေးကာလမှာလူတွေနဲ့ထိတွေ့တဲ့ဟာတွေကိုယ်မသိလို့မေးတာမျိုးတွေဟာပါတီကဘယ်ရလဲဘာဖြစ်လို့ဒါတွေလောက်တာလဲတချို့ချာလဲနားမလဲလို့အာအာရရလောက်တာလားဆိုတာမျိုးတွေအဲ့လိုမျိုးလေးတော့အမျိုးသမီးတယောက်အနေနဲ့တော့အမေးခံအပြောခံရတာလေးပဲရှိတယ်မှာ
ရှန်တိုင်းသားများဒီမိုကရက်တစ်ပါတီကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်နန်းဦကတူညီတဲ့အခွင့်အရေးတွေရရှိဖို့ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြန်ရတာဖြစ်တယ်လို့အခုလိုပြောပါတယ်။ဒီမှ
ာအနေထိုင်ရဲ့နေရာပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရနေတာဖြစ်တဲ့အတွက်တူညီတဲ့အခွင့်အရေးတော့မရရှိခဲ့ပါဘူး။ဒါကြောင့်မို့ဒီမှာလာမယ့်2015မှာပြည်သူ့လူ့တော်ကိုယ်စားလှယ်လေးနဲ့ဝင်ရောက်ရွေးခန့်မှာဖြစ်ပါတယ်။ဒီမှာပါပြည်သူ့လူ့တော်ရဲ့အနိုင်ရမယ်ဆိုရင်ပြည်သူတွေရဲ့အခက်အခဲတွေကိုလူ့တော်ထဲမှာရနိုင်မှာဖြစ်ပါတယ်။ဒီမှာအမျိုးသမီးကိုယ်စားလှယ်လောင်းဖြစ်တဲ့အတွက်လို့အမျိုးသမီးရဲ့လိုအပ်ချက်တွေကိုစွန့်စမ်းသတ်မှတ်နဲ့ဆောင်ရွက်တော့မှာဖြစ်ပါတယ်။
မျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာနိုင်ငံရေးပါတီကိုကိုစားပြုပြီးဝင်ရောက်ရှင်ပြိုင်မဲ့သူရှိသလိုတတိပုဂ္ဂလဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူလည်းရှိနေပါတယ်။တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါက်တာညိုညိုသိန်းကတော့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာပြည်သူရဲ့စစ်မှန်တဲ့အတန်ကိုယူဆောင်ပေးနိုင်တယ်လို့ပြောပါတယ်
။လူထုရဲ့မျက်နှာကိုပဲကြည့်တဲ့တတိပုဂ္ဂလကိုယ်စားလှယ်ဆိုလို့ရှိရင်ပေါ့နော်တခြားသောပေါ့နော်ကွဲပြားသောအတန်များပေါ့နော်ဒီမိုကရေစီစနစ်ကိုရှင်သန်ဖွံ့ဖြိုးစေတဲ့ပြည်သူလူထုရဲ့စစ်မှန်သောအတန်များကိုလည်းပါတီရဲ့မူဝါဒတွေကိုကြည့်စရာမလိုဘဲနဲ့ပေါ့နော်လွှတ်တော်တွေကိုတည်လာနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့လွှတ်တော်တွေမှာအတန်ဆုံးပြီးတော့ပေါ့နော်ကျမတို့ဒီမိုကရေစီစနစ်ကိုပေါ့နော်တကယ်ကိုထိတိယအကောင့်ထဲဖော်နိုင်တာဟာတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ရဲ့ပါဝင်မှုဖြစ်ပါတယ်။
နောက်ထပ်ဘကိုးနိုင်ဖြူမြို့နယ်ကနေတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်မြတ်နုခိုင်ဟာတရုတ်တန်ယုံရှိမှဆန္ဒပြတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းခံထားရတာလည်းရှိနေပါတယ်။သူဟာအဲ့ဒီလိုဖမ်းခံရတဲ့အတွက်မဲဆန္ဒရှင်ပြည်သူတွေနစ်နာကြောင်ပြောပါတယ်။အခုထိအမှုရင်ဆိုင်နေရဆဲဖြစ်တဲ့အတွက်သူ့ရဲ့ကိုစားပြုမှုဆုံးရှုံးမှာဖြစ်တယ်လို့သူ့ကိုထောက်ခံတဲ့သူတွေအတွက်လည်းဆုံးရှုံးမှာဖြစ်ပါတယ်။ဗဟန်းမြို့နယ်မှာတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါ်မြတ်စုခိုင်ကအရင်ကအုပ်ချုပ်ရေးမှုတယောက်ဖြစ်ပြီးပြည်သူ့ကျိုးကိုပုံပြီးဆောင်ရွက်နိုင်အောင်လို့ရွေးကောက်ပွဲဝင်ပြန်ရတာလို့ပြောပါတယ်
။မအစားရဲကလည်းရွှေတော်ညာနှစ်ကရက်ွက်အုပ်ချုပ်မှုစားရဲကမှဝါရဏပါလို့ကိုလုတ်ခဲ့တဲ့လို့ဖြစ်တဲ့အတွက်အရင်တော့မှရက်ွက်အတွက်ပဲလုတ်ပေးခဲ့ရတာပေါ့။အခုတစင့်တပီမြို့နယ်အတွက်လုတ်ပေးခြင်းတဲ့အတွက်ဒီကရွေးချယ်ခံတာပါ
။ဖက်ဒရယ်ပြည်ထောင်စုပါတီကရန်ကုန်တိုင်းဒေသကြီးကိုယ်စားလှယ်လောင်းဒေါ်ကလျာစုကပါတီကြီးကကိုယ်စားလှယ်လောင်းတွေထက်ပါတီငယ်ကကိုယ်စားလှယ်လောင်းတွေဟာစီယုံရေးဆင်းရတာပိုပြီးခက်ခဲတယ်လို့သူတို့ခက်ခဲကိုအခုလိုပြောပါတယ်
။ NLD ကတော့လေလူထုကလက်ခံပြီးသားเนาะကြာလာနေပြီးပါတီကလည်းရှိနေတာခါကျတော့သူတို့ဘယ်လိုကောင်းလဲသူတို့ကဖောက်ထွက်ပြီးသားတစ်ခုဖြစ်နေတယ်။နောက်တစ်ခါ USDP ကပြန်တော့လေအာဏာရပါတီဖြစ်တဲ့အတွက်လုတ်ပိုင်ခွင့်ရောအကုန်လုံးပေါ့เนาะဘတ်ဂျက်ကအစအကုန်လုံးပေါ့เนาะသုံးနိုင်တယ်။ကျမတို့ဆိုလို့ရှိရင်ကိုအခုပန်ဖလက်ကအစကိုဟွာကိုအကုန်ထုတ်ကြတာပေါ့เนาะအဲ့လိုမျိုးတွေခက်ငွေကြီးရေးလက်ခက်ခဲရှိပါတယ်နောက်တော့ကရက်ွက်ထဲကိုဆင်းမြန်တော့လေတို့က NLD ပဲတို့က NLD ပဲဆိုပြီးတော့ပေါ့เนาะကျမတို့မှာပြောရမှာကအရန်ကိုပဲကိုပါကိုပေါ့เนาะရှင်ပြိုင်ချင်းသာအတိကားဆိုတဲ့စိတ်ကိုကိုပါကိုအားမွေးပြီးတော့ပေါ့เนาะကိုမှာဖြစ်လာတဲ့ကြောက်ရွံ့မှုကိုကောင်းလို့ဆိုရင်အားငယ်မှုတွေကိုအင်အားအဖြစ်ကိုတုံးတုံးပြီးတော့ကိုလူထုထဲကိုဆင်းနေရပါတယ်
ဒီမျိုးသမီးကိုယ်စားလှယ်လောင်းတွေလွှတ်တော်ရဲရရှိဖို့အတွက်မျိုးသမီးကိုယ်စားလှယ်လောင်းတွေကိုသာမဲပေးဖို့လိုက်လံတိုက်တွန်းနေတဲ့လှုပ်ရှားမှုတွေလည်းရှိနေပါတယ်။မျိုးသမီးကိုယ်စားလှယ်လောင်းတွေလွှတ်တော်ရဲရောက်သွားရင်မျိုးသမီးအခွင့်အလမ်းတွေပိုပြီးများလာနိုင်တာကြောင့်မျိုးသမီးတွေကိုပဲမဲပေးဖို့လိုက်လံတိုက်တွန်းရတာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ကြီးမြို့မှာပြုလုပ်တဲ့မျိုးသမီးတွေကိုမဲပေးဖို့လှုပ်ရှားမှုမှာမစ်စွမ်းရည်အဖွဲ့ကမတ်ငိမ့်စုဝေကပြောပါတယ်
မျိုးသမီးလွှတ်တော်တွေအများရောက်သွားရင်မလီတို့မျိုးသမီးတွေအတွက်ခွင့်လန်းနေပုံများလာမယ်ပေါ့မျိုးသမီးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့ပေါ့နော်မျိုးသမီးတွေနဲ့ဆိုင်တဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုပို့ပြီးလုပ်ဆောင်ပေးစင်းနေခုဆိုရင်မြန်မာနိုင်ငံကတခြားနိုင်ငံနဲ့ရှင်တိလိုက်လို့ရှိရင်မျိုးသမီးတွေကိုလုံခြုံစိတ်ဆိုင်ရာမှုပေးမှုနည်းတယ်ပေါ့နော်ညာဆိုလို့ရှိရင်မျိုးသမီးတယောက်တည်းအပြင်ထွက်ဖို့ဆိုတာတော့မဖြစ်နိုင်ဘူးပေါ့ဒီနိုင်ငံမှာတခြားနိုင်ငံမှာဆိုလို့ရှိရင်သွားလို့ရတယ်တယောက်တည်းပဲချိန်ပဲဖြစ်ပညာပဲဖြစ်သွားလို့ရတယ်ပေါ့အဲ့လိုမျိုးပေါ့နော်ပို့ပြီးတော့လုံခြုံစိတ်ဆိုင်ရာမှုရှိအောင်လုပ်ပေးစီစီနေရှိ
ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဆိုရင်မျိုးသမီးလွှတ်တော်ကိုယ်စားလှယ်စုစုပေါင်း53ဦးရှိခဲ့ပြီးရာခိုင်နှုန်းအရဆိုရင်900ခန့်နှုန်းသာရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေအားလုံးကနေရှင်ပြိုင်ကြမယ်မျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေကဘလောက်ရွေးချယ်ခံရမယ်ဆိုတာတော့မသိသေးပါဘူး။မေဆွမ်းရီအဖွဲ့ကမက်ကိန်နီရီကလွှတ်တော်ထဲမှာမျိုးသမီးကိုယ်စားလှယ်လောင်းအနည်းဆုံး30ရာခိုင်နှုန်းရှိတဲ့နယ်လို့ပြောပါတယ်။
အနည်းဆုံးတော့အမားတို့လွှတ်တော်တဲကိုအမျိုးသမီးကတော့ရာဂိုင်နှုန်း30ကတော့ရှိတဲ့နေပါတော့အခုအခြေအနေကတော့600ဂိုင်နှုန်းပဲရှိတဲ့အခါမှာအလွန်ကိုနည်းပါတယ်အဲတော်တော်လည်းအခုပြိုင်တဲ့သူတွေအကုန်လုံးရောက်မယ်ဆိုရင်တော့အမားတို့မန်းတယ်ပေါ့နော်15နဲ့20ကြားတော့ရောက်မယ်လို့မှချင်တယ်ပေါ့
ကိုယ်စားလှယ်လောင်းတွေဟာလာမယ့်ရွေးကောက်ပွဲအနိုင်ရရှိရတဲ့အတွက်လည်းတိုင်တဆင်းလိုက်လံမဲဆွေးနေတယ်လို့မဲတွေဟာပယ်မဲတွေမဖြစ်စေရတဲ့အတွက်လည်းမဲဆန္ဒရှင်ပညာပေးလုပ်ငန်းတွေဆောင်ရွက်နေတာလည်းရှိပါတယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်လောင်းအများစုကတော့စိုက်ကားတွေနဲ့လှည့်လည်မဲဆွဲတာတွေရှိနေပါတယ်။စိုက်ကားနေသူတွေကိုယ်တိုင်ကလိုလိုလားလားနဲ့ပါဝင်ကြတာလို့ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာတသက်ခိုင်ကပြောပါတယ
်။အနည်းရင်မောင်းတဲ့ကျွန်တော်တို့ရဲ့လှုပ်ဖို့ကင်ဘက်တွေပေါ့နော်။သူတို့ကလည်းမလုပ်လဲဆိုလို့ရှိရင်ပညာမတက်ပေမဲ့ဒီစိုက်ကားနင်းနေရပေမဲ့မချမ်းသာခြင်းလည်းနေပါနော်။သူ့သားသမီးတွေလက်ထက်ကြရင်ဒီပညာတက်တဲ့မျိုးဆက်တွေဖြစ်သွားအောင်လှုပ်ချင်တယ်လို့ပေါ့နော်။စသဖြင့်ကျွန်တော်တို့ရဲ့ဆန္ဒလေးတွေပေါ်ပြီးတော့မှလေအဲ့လိုတွေပြတဲ့အတွက်ကိုကျွန်တော်တို့ကဒါပြည်သူတွေလည်းသိတဲ့နဲ့ကျွန်တော်တို့လိုနိုင်ငံရေးလုံးမဲ့လူလည်းတကယ်သိတဲ့နဲ့ဒါစီတကယ်ကိုလေးလေးနက်နက်နဲ့တိတ်ကိုအဓိပ္ပာယ်ရှိတဲ့ဆန္ဒဖော်ပြချက်တွေဖြစ်တယ်ပေါ့နော်။အဲ့ဒါအတွက်ကိုတိတ်ကိုအဓိပ္ပာယ်ရှိတဲ့လုပ်ရပေါ့နော်။အဲ့လိုမြင်ပါတယ်ရှင့်
NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ဖြူဖြူသိန်းကတော့ပြည်သူတွေအပြောင်းလဲကိုပို့ပြီးလိုလားနေကြတာကိုမဲဆွယ်စီရင်ရေးစင်းရင်မြင်ခဲ့ရတယ်လို့ပြောပါတယ်
အဓိကတော့ကျွန်မအခုမြင်ရတာကတော့2012လို့ပါပဲပြည်သူလူထုကပို့ပြီးတော့တော့အပြောင်းလဲတစ်ခုကိုဖြစ်ချင်တဲ့ဆန္ဒကိုကျွန်တော်တို့အတွေ့ရတာလေဟိုကျွန်မအခုဆိုလို့ရှိရင်မဲဆွယ်စီရင်တဲ့အခါကြလို့ရှိရင်ဒေါ်တူတော်ဆင်တာများတယ်ဟိုပြောရလို့ရှိရင်ကျွန်မတို့ဒီမှာပြောရရင်ကားတွေရတဲ့တအားချက်တယ်လေကားချက်တဲ့အခါကျတော့ကျွန်မတို့ကဟိုကားတွေနဲ့သွားပြီးစီရင်ရတာအရန်ကိုအခက်အခဲရှိတယ်နောက်တော့ကျွန်မတို့ကလမ်းလျှောက်ပြီးဆင်တာများပါလေအဲ့လိုဆင်လိုက်တဲ့အခါမှာကျွန်တော်တို့မြင်ရတာပေါ့ပြည်သူလူထုရဲ့စိတ်အားထက်သန်မှုတဦးချင်းစီရဲ့တွေ့ရတဲ့အခါကျတော့ကျွန်တော်တို့မြင်ပါတယ်2012လို့ပဲအားနဲ့အင်းနဲ့ကျွန်တော်အနိုင်ရရှိမယ်လို့မျှော်လဲမျှော်လင့်တယ်လို့ကျွန်တော်တို့ယုံကြည်ချက်နဲ့အပြည့်ရှိပါတယ်။
ဒါပြင်လက်ရှိမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာမျိုးသမီးအခွင့်အရေးလူအခွင့်အရေးကိုတက်ကြွစွာလှုပ်ရှားနေသူတွေလည်းပါဝင်ပါတယ်။သူတို့လွှတ်တော်ထဲဝင်ရောက်ရတာဟာပြည်သူလူထုအတွက်အကျိုးရှိမဲ့ဥပဒေတွေပေါ်ထွက်လာအောင်ဆောင်ရွက်ဖို့လို့ကိုယ်စားလှယ်လောင်းဒေါ်စူဇနာလှလှဆိုးကပြောပါတယ်။
ကိုယ်စားလှယ်လောင်းမဖြစ်ခင်တော့ကကျွန်မဒီ CSO ကိုယ်စားလှယ်အနေနဲ့လွှတ်တော်မှာလည်းအမျိုးမျိုးပေါ့နော်ပြည်သူလူထုအတွက်ကာကွယ်တဲ့ဥပဒေတွေအကျိုးပြုတဲ့ဥပဒေတွေဖြစ်အောင်ကျွန်မတို့ကိုယ်တိုင်ပေါ့နော်ဒီ lobby လုပ်တယ်ပေါ့နော်တော့ချပြတယ်အဲ့ဒါတွေကလည်းတချို့ကအောင်မြင်တယ်တချို့ကမအောင်မြင်အရန်လက်စိတ်ညစ်စရာလည်းကောင်းတဲ့အခြေအနေမျိုးတွေရှိပါတယ်တော့အခုဆိုလို့ရှိရင်ကျွန်မတို့ကိုယ်တိုင်လွှတ်တော်ထဲမှာဝင်ရောက်ပြီးတော့ပြည်သူလူထုအတွက်အကျိုးရှိမဲ့ဥပဒေတွေဖြစ်ထွန်းလာအောင်ကိုယ့်ရဲ့မဲဆန္ဒရှင်တွေနဲ့တိုက်ရိုက်ထိတွေ့ပြီးတော့သူတို့ကိုအလုတ်ကျွေးပြုတ်မဲ့အမတ်တွေပေါ့နော်အဲ့ဒါကိုပဲယုံကြည်စိတ်ချစွာနဲ့မဲပေးပါ
အလားတူရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်စင်မအောင်ကလည်းအနိုင်ရရှိလို့လွှတ်တော်ရဲရောက်ခဲ့မယ်ဆိုရင်ပြည်သူလူထုရဲ့အလုတ်ကင်ခွင်လန်းနဲ့ပတ်သက်ပြီးအဓိကထားဆောင်ရွက်မယ်လို့ပြောပါတယ်
သာမန်ပြည်သူတွေရဲ့စောင်းဝင်နေရေးခြောက်လဲဖို့တော့နော်နောက်ပြီးတော့တို့ရဲ့ပညာရေးနဲ့ပတ်သက်လို့ကုန်ကြမ်းစိတ်တွေကျမရင်းနဲ့ပတ်သက်လို့နော်ဝင်တော့ဝင်ဖို့တွေရှိတာတွေရှိတယ်အဲ့ဒါကိုမှကူညီပေးနိုင်ဖို့ကကျမတို့ကဒီအလုတ်ခံခွင့်လန်းနေများများဖန်တီးပေးနိုင်မယ်ဆိုရင်တော့တော်တော်များများနိုင်ငံသူနိုင်ငံသားတွေရဲ့နောက်ပြီးတော့ဒီရက်ွက်မှာနေထိုင်ကြတဲ့မဲဆန္ဒရှင်ပြည်သူအများစုရဲ့ဝင်တော့ဝင်ဖို့တွေကိုရှင်းချပေးနိုင်မယ်လို့ကျမသိတယ်အဓိကတော့အလုတ်ခံခွင့်လန်းမှာပဲ
အခု2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းအများစုဟာအသက်ငယ်ရွယ်သူအသက်30ကနေ50ပတ်ဝန်းကျင်ကြားလူငယ်အမျိုးသမီးတွေဖြစ်ကြပြီးစီးပွားရေးလူမှုရေးနဲ့နိုင်ငံရေးမှာအတွေ့အကြုံရှိသူတွေကအများစုဖြစ်တယ်လို့သိရပါပါတယ်ရှင်